ဒီကနေ့စာနယ်ဇင်းသမားတွေရဲ့ညီလာခံမှာဗ ారి အဓိကထားဆွေးနွေးကြကြဆိုတာသိပြရသေးလားခင်ဗျာ
အဓိကတော့ဒီစာနယ်ဇင်းလောကမှာကြုံနေရတဲ့တရားဆက်ဆိုမှုတွေရှင်းရှင်းထန်ထန်ပြစ်ဒဏ်ချအရေးယူမှုတွေဖမ်းဆီးမှုတွေနောက်တစ်ခါခေါ်ယူမေးမြန်းစုံစမ်းမှုတွေပေါ့ဒီကြားတွေကသတင်းမီဒီယာလောကနဲ့သတင်းလွတ်လပ်ခွင့်ကိုတွေဝိုက်ပြီးချိန်ချောက်သလိုမျိုးတရားချိန်ချောက်သလိုမျိုးဖြစ်နေတယ်လို့ယူဆကြတယ်ယူဆကြတဲ့အတွက်ဒီဟာတွေဘယ်လိုဖြေရှင်းကြမလဲလက်ရှိအခြေအနေကိုလည်းဘယ်လိုတုံ့ပြန်မလဲနောက်တစ်ခါနောက်မှာထပ်ပြီးတော့ဒီလိုကြုံတွေ့နေရတဲ့ခြေနေမျိုးတွေကိုလည်းဘယ်လိုကာကွယ်သွားကြမလဲပေါ့နော်ဥပဒေကြောင့်ရဘယ်လိုကာကွယ်မလဲချက်ချင်းဘယ်လိုဗယ်နီလာနဲ့တုတ်ပြန်ကြမလဲဘာတွေလုပ်ကြမလဲပေါ့နော်ခြုံပြောမယ်ဆိုလို့ရှိရင်တော့အပြုတ်တော့ဘယ်လိုဖြေရှင်းကြမလဲလို့ဆွေးနွေးကြတာပါ
တဲရောက်လာတဲ့စာနယ်ဇင်းအသီးသီးကပုံကိုယ်တွေအနေနဲ့လက်ရှိစာနယ်ဇင်းလောကရဲ့အခြေအနေကိုဘယ်လိုတွေများခြုံပြီးတော့ဘုံမြင်ကြတဲ့အမြင်တွေဘယ်လိုများရှိကြပါလဲခင်ဗျာ
တဲ့နမအများစုရဲ့အမြင်ကတော့စာနယ်ဇင်းလောကအပေါ်မှာအစိုးရချိန်ချောက်မှုရှိတယ်လို့မြင်နေကြတာပေါ့နော်။ဟောတကယ်ရောအဲ့လိုအစိုးရချိန်ဆောက်သလားမချိန်ဆောက်သလားဆိုတာတော့အစိုးရပဲသိမှာပေါ့နော်။တစ်ဖက်မှာလည်းသတင်းသမားတွေအချို့ကပေါ့နော်။သတင်းလောကမှာလည်းချိုးရင်အားနည်းချက်တွေကျုံလေးစားလိုက်နိုင်မှုအားနည်းတာတွေရှိတယ်ဆိုတာလည်းဝန်ခံကြပါတယ်။ဒါမဲ့လည်းသတင်းလောကတစ်ခုလေလည်းအဲ့လိုအားနည်းချက်ချိုးရင်ချက်ရှိတာကဆိုတော့မဟုတ်ဘူးလေ။ channel နယ်ပယ်တွေအားလုံးမှာလည်းချိုးရင်ချက်အားနည်းချက်ဆိုတာရှိတာပဲ။သတင်းလောကတစ်ခုထဲမှာခြုံပြီးတော့ချိုးရင်ချက်ရှိနေတာမဟုတ်ပါဘူး။
လက်ရှိစာနယ်ဇင်းလွတ်လပ်ခွင့်အပေါ်မှာပေါ့နော်စာနယ်ဇင်းသမားတွေရဲ့ရည်တည်မှုကိုပြီးခဲ့တဲ့တစ်နှစ်ခွဲတစ်နှစ်ကာလနဲ့ရှင်းမယ်ဆိုရင်ဘယ်လိုတွေများနှိုင်းရှင်လို့ရမလဲခင်ဗျာ
စာနယ်ဇင်းလောကကတော့အရင်ကနဲ့ရှင်လို့ရှိရင်တော့နည်းနည်းပို့ပြီးတော့ဟန်တာမှုလေးရှိလာတယ်ဆက်ဆောက်မှုစာစာလေးတွေဖြစ်လာတယ်ဘာလို့လဲဆိုတော့ဒီဘက်ပိုင်းကြမှာပေါ့နော်2013-14ပေါ့ဒီကာလတည်းမှာပို့ပြီးတော့တင်းကျပ်တယ်လို့ဖြစ်လာတာပေါ့ဥပမာဖြင့်ခေါင်းချတဲ့ကိစ္စမျိုးတံငွေလျောက်နဲ့ပြပြရမယ်အမှုကိစ္စမျိုးခေါင်းတံကြီးချရတဲ့ဟာမျိုးရှိတယ်။ဒါမဖြစ်တဲ့ကိစ္စပေါ့ဒီလိုမှုကိစ္စမျိုးတနိုင်ငံလုံးကိုဖြစ်ခဲ့တဲ့အမှုတွေကိုပြန်ပြန်ကြည့်လို့ရှိရင်တော့90ရာခိုင်နှုန်းကျော်ကတံငွေနဲ့ပဲပြီးရဲ့ကိစ္စပေါ့။ဒါပေမဲ့မီဒီယာဖြစ်လို့တောင်းချရတဲ့ဆိုတဲ့ဟာမျိုးဖြစ်သွားအောင်တရားစီရင်ရေးဘက်ကလုပ်လိုက်တာပေါ့နော်။ဒါပေမဲ့တမားကြီးကပြောတယ်ဒီကိုကြီးကိုချေကဥပဒေကလည်းပြောထားတာရှိတယ်တရားစီရင်မှန်တိုင်းရဲ့အုပ်ချုပ်ရေးမှန်တိုင်းရဲ့ဥပဒေပြည်မှန်တိုင်းရဲ့ပဋိပက္ခစီရှိတယ်ဆိုရင်လည်းအခုချိန်ဒီငယ်တရားရုံးအဆင့်ကြီးပေါ့နော်ခရိုင်တရားရုံးကြီးရှိမှာအထက်ကအုပ်ချုပ်ရေးပိုင်းဆိုင်ရာရဲ့ဩဇာတရားမှုရှိနေသေးတယ်ဆိုတော့အတန်တွေကစေလွတ်တော်နဲ့ထွက်နေတယ်ပေါ့ဒါလည်းမေးခွန်းထုတ်ဆက်တစ်ခုပေါ့
2012-2013အခြေအနေနဲ့ဆိုင်ရင်အခုလက်ရှိဖြစ်နေတဲ့ဒီ2014ခုနှစ်အခြေအနေကပိုဆိုးတယ်ဆိုတော့ကဘယ်အရာတွေများဒီလိုမျိုးဆိုးသွားစေအောင်နောက်ခံအကြောင်းရင်းတွေဘာတွေများရှိလာခဲ့လို့လဲခင်ဗျာ
အဲနောက်ခံအကြောင်းရင်းတွေပြောမယ်ဆိုရင်တော့ကိုယ့်ရဲ့ assumption ပေါ့နော်ကိုယ့်ရဲ့ခံနေယူဆချက်တွေလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့အခြေအနေပေါ်မူတည်ပြီးဒီပြောရမယ်ဆိုရမယ်ဆိုလို့ရှိရင်တို့ဒီနေ့လေးတွေကလည်းအဲ့လိုဖြစ်လာအောင်ဖန်နေလို့ဖြစ်နေတယ်တစ်ခါကတရင်လုံးလောက်ခွင့်တော့ပေးလိုက်တယ်တရင်လုံးလောက်ခွင့်ပေးလိုက်ပြီးနဲ့တရင်လုံးလောက်ခွင့်အပေါ်မှာမူတည်ပြီးတော့တရင်လုံးလောက်ခွင့်ကိုအလွန်ကျွန်သုံးတဲ့တူရှိတယ်ဆိုတဲ့ငွေပါမှုကလည်းရှိတယ်ဒါပေမဲ့တရင်လောကမှာဆိုတော့အဲ့လိုလောက်ခွင့်အလွန်ကျွန်သုံးပြပြီးတော့ပုံကိုရိုက်တိုက်ခိုက်တာတွေစော်ကားတာတွေကျွန်မနဲ့မညီတာတွေကလည်းတကယ် intentionally လုပ်နေလို့ယူဆရတူလည်းရှိတယ် intentionally ဆိုတာတရင်လောကကိုပုံဖြတ်ဖို့ပေါ့နော်တရင်မီဒီယာလောကမြန်မာတရင်သမားတွေကတရင်လုံးလောက်ခွင့်နဲ့မထိုက်တန်မှုဆိုတဲ့ပုံရိပ်ကဏ္ဍကျန်လို့လုံနေတယ်လို့တာမင်းရလည်းရှိကြတယ်။အဲ့တော့အဲ့လိုတာမင်းရရှိအောင်လည်းအဲ့လိုဗျာမရာရေးနေတဲ့တူတူရဲ့လုံနေတဲ့ channel တွေကြည့်လိုက်လို့ရှင်လေ။ထုတ်ဝေလူတွေကြည့်လိုက်ရင်အငန်းပွားပွဲရာပြစ်စာရှိတာပေါ့။အငန်းပွားပွဲရာဖြစ်နေတာပေါ့နော်။အသာတမင်တက်တဲ့ဒီလိုလောက်တာလားပေါ့။အဲ့တော့အဲ့ဒါမီဒီယာလွတ်လပ်ခွင့်ရလာတဲ့ခါမှာတင်းဒီရေးလာတားလာတဲ့ခါအားလေးကိုမခံစားနိုင်တဲ့လူတွေဒေတာဖော်ထုတ်မှုကြောင့်သူတို့ရဲ့အပုတ်ဒီအရှင်ကအာနာလွဲသုံးသလောက်ကလေးပုံမှန်မဟုတ်တဲ့နည်းနဲ့ရတဲ့ဝင်ငွေခွန်ဆောင်မထားတဲ့ဝင်ငွေတွေအဆရှိဖြစ်ပေါ့ဒါတွေဒီပေါ်မှာဆိုပြီးတော့ဒီနေရာကိုဖိနှိပ်တာလားဆိုတဲ့သုံးသက်ချက်ကလည်းရှိတယ်ဆိုတော့ဒီဘက်တိုင်းမှာပုံကြီးပုံမှန်နဲ့ရေးလာလေမီဒီယာတွေဖိနှိပ်လာလေလေဆိုတဲ့သဘောမျိုးမြင်လာကြတာပေါ့နော
်ဗီယမတာရေးနေတဲ့သူတွေကျင့်ဝတ်ကိုစောင့်ထိတ်မှုမရှိတဲ့သတင်းမီဒီယာတွေကိုဘလို့နည်းနဲ့များထိမ့်သိမ့်ဖြစ်အောင်ကင်တွဲသွားမလဲဟိုဝိုင်းဝန်းထိမ့်သိမ့်မလဲဆိုတဲ့ဖြေရှာတဲ့အခြေအနေတွေရောမရှိသေးဘူးလားခင်ဗျအ
ဲ့ဒါကိုအဓိကဒီနီလာကဆွနေတာပဲလေအဲ့ဒီနီလာကပဲအဲ့ဒီကိစ္စတွေဘလို့ဖြေရှင်းမလဲဆိုအုပ်စု၄စုကိုခွဲပြီးဆွနေကြတယ်ဥပဒေကြောင်ရဘလို့ဖြည့်ချင်မလဲချက်ချင်းတာကိုဘလို့တုံ့ပြန်မလဲတခြားဒီလမ်းတွေဘာရှိလဲနောက်တစ်ခါဒီ organization တွေရဲ့အကောင်ကိုဘာလုပ်မလဲနောက်တစ်ခါ media ဥပဒေရော တကယ်ဗရန်သမားတွေကိုအကာအကွယ်ပေးသလားဆရှိနေချင်ပေါ့ဒီလိုတွေဆွေးနွေးကြပါလေ
ပြီးခဲ့တဲ့သတင်းဘက်ကပဲလွှတ်တော်နဲ့အစိုးရကြားမှာလည်းဒီမီဒီယာနဲ့ပတ်သက်ပြီးတော့အပြန်အလှန်တဝန်တော်တွေပေးကြတာတွေ့လိုက်ရပါတယ်ပြည်တော်စုလွှတ်တော်နိုင်ငံကသူရဥရှိမန်းနေပြီးတော့မီဒီယာသမားတွေကိုထောင်ချနေတာတွေကိုအစဉ်စဉ်ချင်းချင်းလှုပ်ဖို့ရှော့ပေးဖို့အစသဖြင့်သမရကိုစာပေးလိုက်တာတွေ့ရပါတယ်ဒီလိုလှုပ်ခြင်းအပြင်တိုင်းပြည်ရဲ့အကုန်လိတ်ခါတိုက်ခိုက်စေတယ်အစသဖြင့်ပေါ့လေဒီစာထဲမှာရေးထားလဲတွေ့ရပါတယ်ဒီပေးစာနဲ့ပတ်သက်ပြီးတော့ဥရောပမစိဘယ်လိုများတုံ့ပြန်ပါလဲခင်ဗျာ
ပေးစာကတော့ပေးစာဖြစ်လာတာဟိုအရင်ပြောမှရမှာပေါ့နော်မြန်မာနိုင်ငံစာနေတဲ့ကောင်စီယာယီကဒီလက်ရှိဖြစ်နေတဲ့ပြဿနာတွေစဖြစ်တဲ့အချိန်ကလေးကကောင်စီကမေတ္တာရက်ခံတာရှိပါတယ်ကောင်စီကမေတ္တာရက်ခံတယ်ဆိုတဲ့ဟာကိုပြောနေရတာအကြောင်းမဲ့ပြောတာမဟုတ်ဘူးပေါ့နော်ကောင်စီရဲ့တဘာဝကဒီ complaint တွေဖြစ်လာလို့ရှိရင်ပြဿနာတွေဖြစ်လာလို့ရှိရင်မီဒီယာတွေနဲ့အစိုးရနဲ့အဖွဲ့အစည်းတွေကောင်မီဒီယာနဲ့တတိပုဂ္ဂလတူတွေကောင်မီဒီယာနဲ့လုပ်ငန်းတစ်ခုနဲ့ကောင်အားရှိတင်ဖြစ်လာလို့ရှိရင်တရားရုံးအဆင့်မရောက်ခင်ကြားမှာစိတ်သက်ညှိနှိုင်းဖြေရှင်းပေးဖို့ပေါ့နော်ကြည့်တဲ့မှုငယ်အောင်ငယ်တဲ့မှုသိအောင်သိတဲ့မှုပပြအောင်ဆိုတဲ့ရည်ရွယ်ချက်နဲ့စာနေတဲ့ကောင်စီကိုပမာဦးဆုံးအသိပေးဖို့ဆိုပြီးတော့မြေတရက်ခံထားတာရှိတယ်နောက်တစ်ခုကဥပဒေတဲမှလည်းထည့်ထားတာအချက်ရှိတယ်ဒါပေမဲ့လည်းဖြစ်ချင်တော့အစိုးရအဖွဲ့ကတော့တတ်မလို့ဟောဖြစ်နေတဲ့ဒီမီဒီယာနဲ့ဖြစ်တဲ့ကိစ္စတွေအားလုံးကကောင်စီကိုစပြီးအသိပေးတာမဟုတ်ဘဲတမ်းပြီးတရားစွဲတာတွေအရေးယူတဲ့ကိစ္စတွေဖြစ်နေတာပေါ့နော်ဖြစ်တဲ့ဆိုရင်ကောင်စီကမြေတရက်ခံစာတွေပို့ပေးတယ်နောက်မှအဲ့လိုမဖြစ်အောင်ထင်လွဲမှဆိုလို့အစိုးရအဖွဲ့ပေါ်မှာရောတောင်းနေတဲ့democratization ပေါ်မှာရောခင်ဗျင်လွဲမမှုတွေတုံ့တက်ချက်ခောက်ယူလွဲတာတွေတက်နေတဲ့ image ကျသွားမှဆိုလို့ဒါတွေမဖြစ်အောင်စိတ်သက်ညှိနှိုင်းပေးပေးရစီကောင်စီရဲ့ကြားနေပြီးတော့နောက်မှဒါလိုမဖြစ်အောင်ဆိုပြီးတော့မြေတရက်ခံစာတွေပို့ပါလေဆက်ဆံရအခုသဖြင့်တော့ဒီရေးရေးဝန်ကြီးဌာန SP နောက်တစ်ခါကမရောဆက်ဆံဒေတာတိုင်ရင်ဟိုအဲ့ဒါတွေပို့ပေးမယ်အကြောင်းပြန်ကြားမှုမရှိပါဘူးSP ကခေါ်ပြီးနေနေရတယ်ဇက်တိုက်ဆိုလို့ဖြစ်နေတာပေါ့နော်။ကောင်စီကပြောနေတဲ့ကာလမှာမြစ်တရက်ခံနေတဲ့ကြားကာလမှာတော့ဇက်တိုက်ခေါ်ပြီးရတယ်ဖြစ်လာတဲ့ခါကျတော့ဒါသမားခွဲပြီးထားတဲ့ကောင်စီသမားဥဆောင်ကိုပြောရအိမ်မမပြည့်တဲ့ပုံဖြစ်နေတာပေါ့နော်။ဟုတ်ပါအဲ့ institution တစ်ခုကိုအိမ်မမပြည့်ခြင်းဟာဒီ industry တစ်ခုလုံးကိုအိမ်မမပြည့်တဲ့ပုံသက်ရောက်သွားမှာဆိုလို့ legislative ရဲ့အကူအညီတော့ဒီမှရမယ်လို့ယူဆတယ်ပြည့်တော်တော်မှရှိတဲ့ဆက်ဆက်တဲ့ကော်မတီတချို့နောက်ဒီလောင်းလွှတ်တော်နိုင်ငံလည်းဖြစ်ဒီလွှတ်တော်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့သူကဥစီမန်းကိုစပ်ပို့ပြီးတော့မြေတရက်ခံအကူအညီတောင်းတာပေါ့အကူအညီတောင်းတဲ့အတွက်သူကရှင်မအဲ့လိုပဲသမရစီကိုတောင်းအောင်ပို့တာပါ
ဒီစာနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမရအနေပြီးတော့ပြည်တော်စုလွှတ်တော်နိုင်ငံကိုပြန်ပြီးတော့ပို့တဲ့တဝန်တော်ထဲမှာဆိုရင်အခုလိုစာနယ်ဇင်းသမားတွေကိုတရားစွဲဆိုတာထောင်ချတာတွေဟာအုပ်ချုပ်ရေးအဖွဲ့အစိုးရနဲ့ဓာတ်ရိုက်ပတ်သက်မှုမရှိဘူးဆိုပြီးတော့ရေးထားတယ်တွေ့ရတယ်တကယ်အမှန်ပဲလားခင်ဗျအစိုးရအဖွဲ့စီတစ်ခုခုနဲ့ဒါမှမဟုတ်ပုဂ္ဂိုလ်တဦးနဲ့လုံးဝပတ်သက်မှုမရှိတဲ့သဘောလား
အဲ့ဒါကိုကျွန်တော်တို့ကလည်းမေးခွန်းမေးချင်တာပေါ့နော်အဲ့ဒါကိုလေကျွန်တော်တို့ကသိကြတာပေါ့တကယ်လက်တွေ့မှာအဲ့တိုင်းမဟုတ်ဘူးဆိုတာကတော့တော်တော်များများအဲ့လိုပဲယူဆနေတယ်ဒီတော့ပြောရဲဆိုတော့ကျွန်တော်တို့ကြားနေရတာကဒီဥမာဖြင့် Unity ဂျာနယ်ကိစ္စမျိုးမှာတမန်ရုံးဝန်ကြီးတဦးဖြစ်တဲ့ဦးလာထွန်းကတစ်ဆင့်သူကညွှန်ကြားချက်နဲ့တရားစွဲတာပေါ့နော်တက်ဆိုင်ရဆက်ယုံကဆက်ယုံမှုကိုအဲ့ဒီကလက်မှတ်ထိုးပြီးတော့ညွှန်ကြားချက်နဲ့ဒီတရားစွဲရဆိုတဲ့ဟာဒီဟာဖြစ်နေတဲ့ခါကျတော့ဒါသမရယုံကညွှန်ကြားချက်နဲ့တရားစွဲတဲ့ကိစ္စကိုတရားယုံကလွန်ဆန်ရဲပါမလားဆိုတဲ့ဟာပေါ့။အဲတော့သူကျွန်တော်အုပ်ချုပ်ရေးမှန်တိုင်ကပဲတရားစွဲတာလေ။အဲဒါကြောင့်ကျွန်တော်တို့ကတရားစွဲတဲ့ကာယကံရှင်စီကိုကျွန်တော်တို့ကမေတ္တာရက်ခံတာပဲလေ။ဒါဒီကိစ္စရှင်းပါလေ။ကျွန်တော်တို့ကတရားရေးမှန်တိုင်ကိုအုပ်ချုပ်ရေးရနေတဲ့ဆွတ်ခတ်ဖို့ကျွန်တော်တို့ကပြောချင်တာမဟုတ်ဘူးလေ။တရားကိုရှင်းနေတာ။ခုလူငယ်ဆန္ဒကိုပြောလို့လှုပ်ပေးဖို့လို့ချက်ချင်းလှုပ်ပေးဖို့လို့ကျွန်တော်တောင်းတာတစ်ခုမှမရှိဘူး။ကောင်စီနေနဲ့
။တစ်ဖက်ကလည်းဦးကျော်မင်းစိုးတို့စာနယ်ဇင်းကောင်စီယာယီပေါ်မှာဝေဖန်မှုတချို့ထွက်ပေါ်နေတာတွေ့ရပါတယ်။စာနယ်ဇင်းကောင်စီကသတင်းမီဒီယာသမားတွေကိုကာကွယ်ပေးနိုင်မှုမရှိဘူးဆက်သဖြင့်ပေါ့လေ။ဆိုတော့သမရကိုယ်တိုင်ဖွဲ့ပေးထားတဲ့ဒီစာနယ်ဇင်းကောင်စီယာယီကိုအစိုးရအဖွဲ့အစည်းတချို့ကလည်းအသိမှတ်မပြုဆိုတာလည်းခုနကဦးကျော်မင်းစိုးပြောသွားတယ်ပေါ့လေ။ဒီလိုအခြေအနေမှာစာနယ်ဇင်းကောင်စီအဖွဲ့ဝင်တချို့ကလည်းနှုတ်ထွက်မယ်ဆက်သဖြင့်အတန်ဒီလည်းတက်တက်ကြရပါတယ်။ဆိုတော့ခြုံပြီးတော့ဒီစာနယ်ဇင်းကောင်စီရဲ့အလားအလာပေါ့လေ။ရှေ့အနာဂတ်ကိုဘယ်လိုများမှန်းဆလို့ရပါလဲခင်ဗျာ
။လက်ရှိစာနယ်ဇင်းကောင်စီရဲ့ယာယီပေါ့နော်။ယာယီဆိုတာဥပဒေနည်းဥပဒေလုံထုံးလုံးနည်းအရာကိုလုတ်ပိုင်ခွင့်အာဏာအနှင်းထားတဲ့ကောင်စီမဟုတ်ဘူး။ယာယီကောင်စီဖြစ်တဲ့ယာယီကောင်စီရဲ့အဓိကတာဝန်ကဥပဒေရေးဆွဲဖို့ပေါ့နော်။ကျန်တာတော့ complaint ဖြေရှင်းဖို့နောက်တစ်ခါအရေးသွေးပြင်တင်ပေးဖို့မကျင့်ဝတ်ပိုင်းဆိုင်ရာပြင်တင်ပေးဖို့ဒါရည်ရွယ်ချက်တင်လို့တာပေါ့။ပြဿနာဖြစ်လာလို့ရှိရင်တော့ကောင်စီဘာလုပ်ပေးမလဲကောင်စီကဘာအကာအကွယ်ပေးမလဲဆိုတဲ့မေးခွန်းတွေမေးကြပါတယ်။ဒါပေမဲ့ဒီလိုပြဿနာမဖြစ်အောင်ဒီလိုပြဿနာတွေမတိုင်ခင်တည်းကကောင်စီကလူတွေပြဿနာတွေဖြစ်လာနိုင်တယ်ဖြစ်လာနိုင်တဲ့အတွက် ချစ်မလာအောင်ဘယ်လိုဘယ်လိုတော့ရေးဖို့တားဖို့လိုတယ်အတိကတော့ကျင်းဖို့နိုင်တာဖို့လိုတယ်ဆိုတော့ဒီစောပြောပွဲတွေဆွေးနွေးပွဲတွေကျွန်တော်တို့ကြီးကြီးလုပ်ပါတယ်နေဒီမှာလည်းလုပ်ပါတယ်ရန်ကုန်မှာလည်းလုပ်ပါတယ်ဆိုတော့ကောင်စီအနေနဲ့ကတရားရုံးရောက်သွားတဲ့ကိစ္စမျိုးဟာသမရပြောသလိုပြောရမယ်ဆိုရင်ဒီဥပဒေပြုအာဏာလက်ထဲရောက်သွားတဲ့စီရင်ရေးချလိုက်တဲ့ကိစ္စမျိုးကြီးတော့ကောင်စီကလည်းဘာမှမတန်နိုင်ပါဘူးအဲ့မဲ့ကောင်စီကဘာပဲတန်နိုင်ရင်တရားခံနေစောပေါအောင်လုပ်ပေးဖို့ပြောမယ်ဖန်စီနေတဲ့ခေါ်နေတဲ့ကိစ္စတွေလည်းစာပို့ပြီးတော့မလုပ်ဖို့ပြောတယ်ဒါတွေကျွန်တော်လုပ်ပေးပါတယ်သို့သောကျွန်တော်တို့လုပ်နိုင်တယ်လို့လုပ်ပေးနေတယ်ပေါ့သို့သောကျွန်တော်တို့မှလည်းအားနည်းချက်ရှိပါလိမ့်မယ်ကျွန်တော်တို့တူချင်းစီရဲ့အရေးချင်းလိုအပ်ချက်တွေအားအားနည်းတာလေးရှိပါလိမ့်မယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့သမရကိုယ်တိုင်ဖွဲ့ပေးထားတဲ့ကောင်စီတစ်ခုဟာသမရအောက်မှာရှိတဲ့အစိုးရဖွဲ့ကအတိမပြုမှုဝန်ကြီးဌာနတွေကအတိမပြုဖို့လိုပါတယ်ဒီအတိမပြုပြီးတော့မှကောင်စီကလည်းသူကလှုပ်လှုပ်ရခံရတာအချင်းပြပါလိမ့်ကောင်စီကတာဝယ်ပေးတာကောင်စီကကူညီပေးတာအဲ့တော့တာနာပိုင်းဖြစ်တဲ့အဖွဲ့ကြီးကအတိမမပြုသူလိုဖြစ်နေတဲ့ဒီကောင်စီအနေနဲ့ကဒီဘက်ကလှုပ်ရခံရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ထွက်မယ်လို့ဘာလို့ဆိုတာဒါဟိုအတန်မဲရှိတာပါဘယ်သူမှမထွက်ပါဘူးထွက်ဖို့ဆိုတာကျွန်တော်တို့ကဒီကောင်စီယာယီတနာနဲ့မကြခင်ပုံတော့မှာပေါ့နော်ကျွန်တော်တို့ကဒီနီးဥတွေပေါ်လာလို့ရှိရင်နီးပရိယာအနှင်းထားတဲ့ကောင်စီတခုပေါ်လာမယ်ကောင်စီကအဲ့လှုပ်ထုံးလုပ်နေတဲ့ရွေးချယ်ရွက်ောက်ပွဲလုပ်ပြီးတော့ကောင်စီအစ်တစ်ပေါ်ကျွန်တော်လွှဲပြရတယ်ကျွန်တော်တို့ကောင်စီကပြီးပါပြီအဲ့ဒါကမကြတော့ဘူးနှစ်လနော်အလုံးစုံကြာရင်၃လပေါ့နော်အဲ့တော့ကျွန်တော်တို့ကအဲ့ဒါပြီးလို့ရှိရင်ကောင်စီယာယီကပြီးသွားပြီအဲ့တော့နောက်ထပ်ကောင်စီအစ်တစ်ကောင်စီကတော့သူကဥပဒေရအနှင်းထားတဲ့လုပ်ပိုင်권ညီအာဏာတွေရှိပါတယ်ထိုက်တဲ့နဲ့အဲ့ကြရင်တော့ကျွန်တော်တို့ကလုပ်လို့ရပါတယ်အခုကတော့ဥပဒေအသက်ဝင်သေးတဲ့ကြားကာလမှာဒီမီဒီယာဒီပြဿနာရှိတည်တက်တာပေါ့အဲ့ဒါကြောင့်လဲကောင်စီပေါ်မှာမေးခွန်းထုတ်ကြတာအဲ့တော့မေးခွန်းထုတ်တဲ့သူလေဒါတို့ရဲ့ rights ပါတို့မှာထုတ်ပိုင်권ရှိပါတယ်
ဟုတ်ကဲ့ဦးကျော်မင်းစေကျေးဇူးများတင်ပါတယ်ခင်ဗျာ
ကောင်းပါပြီ